ခင်ဗျာဘာလို့ချင်တယ်လဲ2000ချီနဲ့မှမပါတဲ့ဟာတွေလို့ချင်တယ်ဆိုရင်2000ချီကိုဖြတ်သိမ်းရောင်းချင်ညာတယ်သို့တော်လည်းပဲလက်တွေ့ကြတော့အခုကျွန်တော်တို့ဒီအာဏာသိမ်းတာကတရားကိုမဝင်ဘူးတကယ်တော့နောက်ကြီးဝယ်ခြင်းမချင်တော့လက်တွေ့ရပြတ်သွားပြီဒါပေမ
ဟုတ်
ဲ့
ကဲ့
ခုနမီဒီယာဆာမှာမေးသလိုနောက်ထပ်ထိုင်းဖွဲ့စည်းပုံလုပ်ချင်တယ်ဆိုရင်နောက်ထပ်ဖွဲ့စည်းပုံတစ်တခါပြန်လုပ်လေ
အဲ့တော့အခုချိန်ထိတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအသက်ပေးကာကွယ်စောင့်ရှောက်သွားမယ်လို့တော့ပြောထားတာပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာဒီဆေးရနာသိန်းနဲ့သမိုင်းကြောင်းကြီးမယ်ဆိုလို့ရှိရင်လေဒီတို့တခါသိန်းတိုင်းဗိုလ်ချုပ်ကြီးနေဝင်အစိုးရလက်ထက်တုန်းကလည်းအဲ1940ခုဥပဒေကိုဖျက်သိမ်းခဲ့တယ်အဲ့လိုမျိုးပေါ့နော်တို့အခြေခံဥပဒေတွေကိုဖျက်သိမ်းပြီးအသိရေးဆွဲတာမျိုးလည်းရှိတော့ဒီတစ်ခေါက်ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီစစ်တပ်ကအာဏာသိမ်းတာရောဘာတွေကွာခြားမှုရှိမလဲရှင်
အားသိခေါ်စားတော့ရန်လုံးကြီးခေါ်စားဘာကြောင့်လဲဆိုတော့သူထုံးလာမယ်လေစစ်တပ်ကအာဏာသိမ်းလိုက်ရင်ဖွဲ့စည်းပုံဖျက်လိုက်ရတယ်။အဲစစ်တပ်အာဏာသိမ်းပြီးတော့ဖွဲ့စည်းပုံဆက်ထားတယ်ဆိုတာမြန်မာနိုင်ငံတစ်ခုခုပဲရှိတယ်။ခေါ်သမိုင်းမှာ။အဲ့ဒါဘာကြောင့်လဲရှင်းရှင်းလေးပဲ။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေဆေးအာဏာရှင်စနစ်ကိုခိုင်မြဲအောင်လုပ်ထားပေးပြီးသား။အဲ့ဂျားတွေကလက်ဟာချက်ဖြစ်သွားတယ်။အဲ့တော့ဘာလက်ဟာချက်လဲဆိုတဲ့အခါကျတော့2020ရွေးကောက်ပွဲနဲ့2015 2020ဂျားတွေမှာအဖြစ်အပျက်တွေကြောင်းသွားတယ်။အဲ့တော့နောက်ကြည့်ဖွဲ့စည်းပုံအခြေခံဥပဒေအခြေခံကဘာလဲဆိုတော့တစ်ဖက်ကမှန်တယ်စစ်တပ်ကအဓိကကြားတဲ့နေရာကြီးအစိုးရမှနေရာယူထားတယ်ပြင်တို့တော်တွေမှယူထားလိုက်တယ်တော့တော်တော်ခိုင်းနေပြီပြီးတော့တေးကြအောင်တစ်ဖက်ကသမရအောင်လည်းပဲစစ်တပ်ကထွက်ထားတဲ့လူတို့လူဖြစ်ရတာဒါ2008မှာစီစဉ်ထားတဲ့ဟာအဲ့တိုင်းဖြစ်သွားတယ်2010ရွေးကောက်ပွဲပြီးမှဥသိမ်းစင်တပါတက်လာအဲ့ခါကျတော့အာဏာကအကုန်လုံးနှိပါးတို့လက်ထက်မှာရှိတယ်ဒါနဲ့အဲ့တော့2010နဲ့2015ကြားထဲမှာချိုးချုံမောပြီးသွားရတယ်။ဘာမှသူပြဿနာမချအောင်ဆက်တယ်။ပြီးတော့2015မှာစပြီးတော့သူတို့မြန်မာလူမဟုတ်တော့ဘဲနဲ့တမရကစစ်တပ်ကလူမဟုတ်တော့ဘဲနဲ့ရတားတက်တက်ဖြစ်သွားတယ်။အဲ့ဒီမှာစပြီးသူတို့ပြဿနာတွေ့တာ။အဲ့တော့2020မတိုင်ခင်မှာစစ်တပ်ကစလှုပ်ရှားလာတယ်။2020ရွေးကောက်ပွဲမှာနိုင်မှုအတွက်ကိုတီးကြားပြင်ဆင်လှုပ်ရှားလာတယ်။ဒီဘက်စစ်တပ်ကပြားပြေးတယ်။ကချင်မျိုးပင်းတချို့ကချင်မျိုးတချို့နေရာတွေမှာမဲဆန်နေဖြစ်ပစ်လိုက်တယ်စစ်တပ်က။နှုံးနဲ့ရခိုင်မှာအီနဲ့ချက်ချင်းသွားပြီးတော့ပြစ်ခတ်ရစေးလုပ်ပြီးတော့မှရခိုင်မှာရုပ်ကိုပြန်ကျင်းပေါ့ဝိုင်းတောင်းဆိုပြီးတလာအတွင်းကျင်းပေါ့ဆိုတော့အဲ့လိုမျိုးတွေကပါလဲဆိုတော့2020ရုပ်ကိုပြန်ရလက်ကဟိုစစ်တပ်ရဲ့ပါတီဖြစ်တဲ့ဒီခိုင်ချိုးကနေရာအကြီးကြီးကျဆင်းသွားတယ်2010လောက်လုံးမဟုတ်တော့သူတို့ရဲ့စုစုပေါင်းတွတ်တွအလုံးကစုပေါင်းပေါင်းမှာ10အောက်ဖြစ်သွားပြီတချို့90ရှိရိုင်းလုံးပဲတွတ်တာရှိလာအဲ့ဘလုံးနည်းနဲ့မှတွတ်တော်ထဲမှာသူတို့ကလုံးမုန်းနိုင်တဲ့အခြေအနေမရှိတော့ဘူးအဲ့ခါကျတော့စစ်တပ်ရဲ့အာဏာဒီနေရဲ့ချင်းရောက်လာတယ်။အချိန်နဲ့မှာကာကြွယ်မင်းအောင်လည်းရတယ်သူကလည်းပြင်ဆင်ရွာတော့တယ်။အဲ့ဒါဒီဘက်မှာတမန်အုပ်ကိုသူဖြစ်ချင်တဲ့သဘောရှိသူ့အိမ်မက်ကပြတ်သွားပြီ။2020ရဆွဲခါကျတော့နောက်တစ်ချိန်နဲ့မှာနိုင်ငံတကာကရေးဥမဲ့လာတာရှိတယ်။သူ့တက်တဲ့မှာအာဏာရှိနေမှာ ICJ တို့ဟာလား ICC တို့ကရေးဥနိုင်မဲ့ဟာကိုကာနိုင်မှာ။ဆိုတော့ဒီလိုအချိန်ကြီးပေါင်းစုံတော့တဲ့ခါကျတော့မလွဲလာမလျှောက်ဘူးဒါပဲ ਨੇ ဟိုအာဏာကိုသိရတဲ့အချိန်ကြီးဖြစ်တယ်တို့တော့တစ်ချိန်ထဲမှာ2000ချီဖွဲ့စည်းပုံနဲ့မပြတ်စေချင်ဘူး2000ချီဖွဲ့စည်းပုံချိန်ကောင်အောင်မှာပဲသူကစေုပ်ချူအာနာယူလိုက်တယ်ဆိုတဲ့ပုံစံမျိုးဖြန်ပြီးလိုက်တာဖြစ်တယ်
အဲ့တော့ဒီလိုမြန်မာနိုင်ငံမှာစစ်တပ်အာနာသိမ်းလိုက်တဲ့အချိန်မှာတစ်ဖက်မှာလည်းစစ်တပ်ကတကယ်တမ်းဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စွဲချက်ကိုလည်းရင်ဆိုင်နေရတယ်ကုလသမဂ္ဂတရားရုံးမှာဆိုတော့အဲ့လိုအနေထားတွေရှိနေတဲ့အချိန်မှာအထူးသဖြင့်ကုလသမဂ္ဂဘက်ကနေပြီးတော့ဒီမြန်မာနိုင်ငံအနေထားကိုသူတို့ဘယ်လိုဝင်ရောက်ကင်တွယ်နိုင်လဲရှင်
ဟိုဒီလိုကကျွန်တော်တို့ကအစရရဆိုပြီးခဲ့ရက်တချို့ကဟိုမီဒီယာတွေကတစင်အကြံပေးပါတယ်ဒီလိုအချိန်တွေကဒီလိုဖြစ်လာနိုင်တယ်ဆိုရင်ဒေါ်စန်းစုကြည်ကောင်းဆောင်တဲ့အစိုးရတွက်ဖို့လိုတယ်ရိုးရိုးလေးပဲကသူကနှစ်ခုလုပ်လို့ရတယ်တစ်ကပါလဲဆိုတော့ Rome Statute လက်မှတ်ထိုးလိုက်လို့ရတယ်ချက်ချင်း ICC ကခံပိုအပ်တယ်ဖြစ်သွားတယ်တို့လုံးဝလုပ်လို့ရတယ်တရားဝင်အစိုးရလို့ကဘာကလက်ခံထားတဲ့အချိန်မှာလုပ်လို့ရတယ်ဘာကြောင့်မလုပ်လဲနောက်တစ်ခုကအခုပြည်တွင်းငြိမ်းချမ်းရေးကိုရှာဖွေနေရတဲ့ဆိုရယ် process ကြီးကတွားနေတယ်လက်တွေ့မှာတိုက်ပွဲတွေဆက်ဖြစ်နေတယ်အဲ့ဒါနဲ့ဆက်ဆက်လို့ရတယ်တိုင်းမြင်မငြိမ်မသက်ကဆက်ဖြစ်နေတယ်အဲ့ဒါကြောင့်မလို့ဇန်နဝါရီ31ရက်နေ့အထိပေါ်လာဒေါ်စန်းစုရဲ့အစိုးရလွတ်လွတ်ရရှိအဲ့ဒါပါလို့ဆိုတော့ပြည်တွင်းငြိမ်းချမ်းရေးပြဿနာကိုအကြောင်းပြပြီးတော့မှာကုလသမဂ္ဂ peacekeeping force ရှိတယ်ငြိမ်းချမ်းမှုထိန်းသိမ်းတိုက်ရင်တပ်တွေသို့မဟုတ်ငြိမ်းချမ်းမှုထိန်းသိမ်းလုပ်ငန်းစဉ်တွေကိုအကူအညီတောင်းလို့ရတဲ့တရားဝင်အဲ့ကုလသမဂ္ဂတရားဝင်ဝင်လို့ရတယ်ဆိုတော့ဒီအခြေအနေကို energy သူကဘာမှမလုပ်ခဲ့ကျူတော့ဒေါန်ဆန်းစုကြည်ကသူကိုယ်တိုင်ကဒီပြထောင်တော့တော်တော်ကြီးဆိုတော့အဲ့တက်ကိုယုံကြည်နေပုံရအဲ့ဒါနေပြည်တော်တော်မှာတော့မြေကွက်ဝယ်အင်ဆော့ပြီးတွန်းနေနေတာကြည့်ပြီလားအဲ့တော့ဘာမှပြင်ဆင်ထားဖို့မရအဲ့တော့အခုအချိန်မှာကျတော့နိုင်ငံတကာဝင်ရတာခက်သွားတာ အဲ့မှာဝင်ဖို့လာလာမရှိနိုင်ဘူးရှိနေတယ်အဲ့ဒါပါလေအခု ICJ ကနေပြီးတော့ International Court of Justice ကနေပြီးတော့တရားစီရင်ကိုဖွင့်ပြထားလိုက်တယ်ဒါ ICJ statute ကိုပြင်ပြီးတော့ဖွင့်ပြလိုက်တာအဲ့တရားစီရင်ကိုဘာလို့ဖွင့်ချသွားလဲဆိုတော့ ICJ ဆုံးဖြတ်ချဆုံးဖြတ်ချက်ချထားတဲ့အတိုင်းပဲကျွန်တော်အချက်ကပါလေနောက်တာပြုမှုကျုလုပ်မှုတွေမရှိအောင်ရပ်ဆိုင်ထားရမယ်နော်ပြီးလို့ရှိရင်တက်တေကံပစ္စည်းတွေမဖျောက်ဖျက်အောင်ဆိုတော့အဲ့ဒါတွေ report တင်ရတော့အစီရင်ခံတင်ရတော့အဲ့လိုအစီရင်ခံတင်ရတော့မယ်ဆိုတဲ့အခါကျတော့ဟိုစစ်တပ်တွေကအကြက်တက်ဖြစ်လာဆိုတော့အခုခဏအချိန်မှာ ICJ ကဘာလို့တင်လဲဆိုတော့ကတော့ခုနပြောတဲ့ကျွန်တော် provisional measure လို့ခေါ်တဲ့ကြားပြစီမံဆောင်ရွက်ချက်အမိန့်ကိုနောက်တစ်ခုထပ်ချလို့ရတယ် ICJ procedure ရအနည်းဆုံးတစ်ချက်လို့တင်တယ်အဲ့ဒါပါဆိုတော့အခုလက်ရှိထားတာအမိန့်နဲ့မပါဘူးနိုင်ငံတကာဥပဒေဖွဲ့စည်းတွေ IWIWM အပါဝင် UNFPA ရဲ့အချက်က WIWM ဖြစ်တယ်အဲ့ဒါအပါဝင်နိုင်ငံကဥပဒေဖွဲ့စည်းတွေလူ့အခွင့်အရေးဖွဲ့စည်းတွေသတင်းမီဒီယာတွေရဲ့ access ပေါ့အဲရခိုင်ဒေသကိုတွားရောက်စစ်ဆေးကြည့်ရှု권ဆိုတာကို ICJ ကချလို့ရတယ်အခုအချိန်မှာချလိုက်ကိုကောင်းတယ်ဆိုတော့အဲ့လိုမျိုးနဲ့ဆိုလို့ရှိရင် ICJ ရဲ့အခန်းကဏ္ဍလည်းတစုံတရာပေါ်သွားနိုင်တယ်နောက်တစ်ချိန်ထဲမှာအခု ICC ပေါ့ International Criminal Court ကဟာလာတရားစွဲအရာရှိက investigation တွားနေပြီစုံလုံးစစ်ဆေးနေပြီအဲ့တော့အချင်းတင်တာပါလဲဆိုတော့ခါကြောဂါကျိုမင်းအွန်လိုင်းနဲ့စစ်ဘိုလ်ချုပ်ထိပ်ပိုင်း6ရက်ကို UNFM report ပါလာပြီးတာဝရမ်းထုတ်ပါဝရမ်းချက်ချင်းထုတ်လိုက်လို့ရှိရင်ဒါအခြေအနေတွေကနိုင်ငံတော်ပြရတဲ့ပိုတက်လာတယ်